တူရကီနိုင်ငံကဆော်ဒီအရေဗျာကောင်စစ်ရုံးမှာထူးဆန်းစွာပျောက်ဆုံးသွားခဲ့တဲ့ဆော်ဒီသတင်းတော့ဂျမေးခါရှိုဂီနဲ့ပတ်သက်ပြီးတော့တိသားသမားကိုထုတ်ဖော်ပြောကြားဖို့တွေ့သမကလူခွင့်ဆိုင်ရာမဟာမင်းကြီးမစ္စတာပက်စလက်ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ရုံးတဲ့ကိုခါရှိုဂီဝင်ရောက်သွားတာကိုပဲနောက်ဆုံးတွေ့ခဲ့ရပြီးတော့သူပြန်ထွက်လာတာကမရှိပါဘူးဒီအကြောင်းဂျနီဗာကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကဒီဗီဒီယိုသတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော်ခင်မျိုးသက်ပြောပြပါလိမ့်မယ
်အောက်တိုဘာလ2ရက်နေ့မှာသတင်းတော့ဂျမဲကာရှူဂျီပျောက်ဆုံးသွားခဲ့တာပါဒါပေမဲ့အောက်တိုဘာလ15ရက်တနင်္လာနေ့ကမှတူရကီတေမှုတေခင်းဆိုင်ရာစုံစမ်းစစ်ဆေးသူတွေဆော်ဒီကောင်စီယုံတဲ့ကိုဝင်ရောက်စစ်ဆေးဖို့အတွက်ခွင့်ပြုချက်ရခဲ့ပါတယ်အခုလိုခွင့်ပြုခဲ့တာအတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်ကကြိုဆိုလိုက်ပေမဲ့အခုတည်းပိုပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောပါတယ်။ခါရှူတီပျောက်ဆုံးမှုအတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေကိုပြည့်ပြည့်စုံစုံမြန်မြန်ဆန်ဆန်လုပ်ပေးဖို့ဆော်ဒီအာရေဗျကိုရောတူရကီကိုပါတိုက်တွန်းခဲ့တာပါ။1963ခုနှစ်ဗီယက်နာသဘောတူစာချုပ်အရတန်တမာရေးဆိုင်ရာကင်းလွတ်ခွင့်ရှိပေမဲ့ဆော်ဒီအရာရှိတွေအားလုံးကိုဒီကင်းလွတ်ခွင့်မပေးရတဲ့အတွက်မဟာမင်းကြီးဘက်ချလက်ကလိုလားတယ်လို့ဒီမှုနဲ့ပတ်သက်ပြီးတေမှုသေးရင်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေအားလုံးအနှောက်အယှက်မရှိအပြည့်အဝလုပ်စီခြင်းနေတယ်လို့လည်းမဟာမင်းကြီးရဲ့ပြောခွင့်ရရူပတ်ကိုဗယ်က VOA ကိုပြောပါတယ်
We hope the lifting of immunity is absolute so they can investigate
ဒီလိုကင်းလွတ်ခွင့်လုံးဝမပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်ဒါမှစုံစမ်းသူတွေအတွက်သူတို့စစ်ဆေးကြင်နာတွေနဲ့စစ်ဆေးဖို့လိုမယ်လို့ထင်တာတွေအားလုံးကိုစစ်ဆေးနိုင်မှာဖြစ်ပါတယ်ကောင်စစ်ဝင်ရုံထဲမှာနဲ့ကောင်စစ်ဝင်ရဲ့နေအပြင် CCTV မှာတွေ့ရတဲ့ကောင်စစ်ဝင်ရုံထဲကထွက်သွားတဲ့ရင်တွေအားလုံးကိုပါစစ်ဆေးနိုင်မှာပါ။ဒါကြောင့်အခြေခံအားဖြင့်စုံစမ်းသူတွေစုံစမ်းကျင်တာအားလုံးကိုစစ်ဆေးနိုင်မယ်သဘောပါ
။တရင်တော့ခါချူကြီးကကောင်စစ်ရုံထဲဝင်သွားခဲ့တယ်ဆိုတာကိုရှင်းရှင်းလင်းလင်းသိထားပေမဲ့အဲ့ဒီချိန်ကစပြီးသူ့ကိုမတွေ့ကြရတော့ဘူးလို့လဲကိုဗစ်ကပြောပါတယ်။ဒါကြောင့်ဒီတရင်တော့ဘာဖြစ်သွားတယ်ဆိုတာကိုဆော်ရီအာနာပိုင်ရဲ့ဘက်ကနေထုတ်ဖော်ပြောဆိုဖို့အတွက်တောင်းရှိတယ်လို့လည်းပြောပါတယ်။ Sorry Arabia ဘက်ကဖြေကြားပြောဆိုဖို့နိုင်ငံတကာဝန်ဝန်ဖိအားပေးမှုတွေလည်းများလာနေပါတယ်။ရှေ့သတင်းပတ်ထဲ Sorry Arabia မှာကျင်းပမယ်ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုမတက်ဖို့အတွက်ဆုံးဖြတ်ကြတဲ့ကုမ္ပဏီတွေလည်းတစ်နှစ်တခြားတိုးလာနေတာပါ။ American နိုင်ငံခြားဝန်ကြီး Mike Pompeo ကတော့အင်ကာနေ့မှာပဲ Sorry Arabia နိုင်ငံ Riyadh မြို့ကိုရောက်နေပြီး Sorry ဘင်ဆယ်မန်နဲ့ Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်တို့ ਨੇ ဒီသတင်းတောက်ပျောက်ဆုံးတဲ့ကိစ္စကိုဆွေးနွေးနေပါတယ်။အမေရိကန်သတင်းတွေမှာတော့သတင်းတောက်ခါချိုဂီကောင်စစ်ရုံးထဲလာခဲ့ပြီးတဲ့နောက်တေဆုံသွားတယ်လို့ဒီလိုတေဆုံရတာဟာသူ့ကိုစစ်ဆေးမင်းမြတ်ရမှာလက်လွန်သွားတာကြောင့်ဆော်ဒီအာနာပိုင်တွေကထုတ်ဖော်ဝန်ခံဖို့အတွက်ပြင်နေတယ်လို့ရေးကြပါတယ်။ဆော်ဒီအင်ရှင်မင်းသားကိုဝေဖန်တဲ့စာရေးရေးသားသူခါချိုဂီဟာဝါရှင်တန်ပို့စ်မှာသူ့အမည်ဆောင်းပါးတွေရေးနေသူဖြစ်ပြီးသူကအမေရိကန်ပြည်ထောင်စုမှာခိုလုံနေသူဖြစ်ပါတယ်။ခါချိုဂီဟာကောင်စစ်ရုံးကနေသူ့ဟာသူထွက်သွားတာလို့ပြောဆိုပြီးသူ့အသက်ခံရတယ်ဆိုတာကိုဆော်ဒီအာရေဗျဘက်ကအရင်ဆုံးကငြင်းဆိုခဲ့တာဖြစ်ပါတယ်။